မနေ့ကကျင်းပခဲ့တဲ့ထိပ်သီးခေါင်းဆောင်6ဦးရဲ့ဆွေးနွေးပွဲအတွင်းမှာဖွဲ့စည်းပုံပါအချက်အလက်တချို့ပြင်ဆင်ရေးကိစ္စရပ်တွေကိုဆွေးနွေးနိုင်ခဲ့ကြတာမို့နောက်တစ်ချိန်လုံးမဲ့ဆွေးနွေးပွဲဟာပိုပြီးအရေးကြီးလိမ့်မယ်လို့ဆွေးနွေးပွဲတက်ရောက်သူတဦးဖြစ်တဲ့တိုင်းရင်းသားကိုယ်စားလှယ်ဒေါက်တာအေးမောင်က VOA ကိုပြောပါတယ်လက်ရှိပြည်ပခရီရှော့ချဖို့နဲ့ရွေးကောက်ပွဲအောင်မြင်ဖို့နိုင်ငံရေးတည်ငြိမ်မှုရဖို့ဆွေးနွေးချရင်ဖွဲ့စည်းပုံပါအချက်အလက်အချို့ပြင်ဆင်ဖို့လိုအပ်ချက်တွေရှိတယ်ဆိုတာကိုအပြန်အလှန်ဆွေးနွေးခဲ့ကြတယ်လို့ဒေါက်တာအီးမောင်ကပြောပါတယ်ပြင်ဆင်ရမှာတော့နှစ်ဖက်စလုံးကအလျှော့တင်လှုပ်သွားဖို့လိုအပ်ချက်တွေကိုလည်းဆွေးနွေးပြောဆိုခဲ့ကြတယ်လို့ဆိုပါတယ
်တိုင်းသားများလူလာတဲ့ကိုပိုင်တက်ခန့်ခွင့်နဲ့အုပ်ချုပ်ခွင့်ဆိုတဲ့ကဏ္ဍကိုဖွဲ့စည်းပုံကဘလောက်ချီကျွန်တော်ဖြေရှို့ပေးနိုင်မလဲဆိုတဲ့ကဏ္ဍကိုကကွေးဦးစီးချုပ်တို့ပဲကစဉ်းစားတဲ့အခါမှာတော့ပြင်ကျွန်တော်တို့အရေးကြီးဆုံးမှာပါခဲ့တဲ့အတိုင်းပါပဲဇီယာတစ်ကဒီတော်စုရဲ့ဥပဒေပြပိုင်ခွင့်တို့တို့များများကိုဇီယာနှစ်ခုပြောင်းပေး Now resource sharing login ဘလောက်ကိုလုပ်ပေး Now ဒီ taxation ကိုဒီနေရာချင်းဇီယာတစ်နဲ့ငါးကိုချီကံဥပဒေပုံမှန်436ခကွေးပါအတိုင်းreferendum လုပ်ပြီးနဲ့ decentralized လုပ်တဲ့တော့လုပ်ပြီးအချိန်ကာလကလည်းအမတန်တိုးတောင်းတာမို့လို့ဆောင်ရွက်ပေးုံနဲ့ကျွန်တော်တို့လိုလာတဲ့ဖွဲ့စည်းပုံကြီးတစ်ခုဟာအကျိုးရှိရှိနဲ့အားလုံးသူအတွက်အဆင်ပြေနိုင်လေဆိုတဲ့သဘောနဲ့ချင်းကပ်တဲ့ကောင်မှာကျွန်တော်တို့အားလုံးကတော့ထပ်မံဆွေးနွေးပြီးမှ436ကကြီးပါအချို့ပုံမှန်များကိုလည်းဒီစိတ်မိမှတော့ပြုဖက်ကိုပဲကြောင်းလေးကိုကိနိုင်ပြီးမှကိုတောင်းရင်ကိုပြောင်းရင်မယ်လို့ပြောင်းတယ်မှပြောင်းကိုမပြောင်းရင်မယ်လို့လည်းပြောင်းတယ်ရင်ပြောင်းစသဖြင့်ပေါ့ဥပဒေကိုရှော့တင်းနဲ့ဆွေးနွေးဖို့လိုအပ်တယ်ဒီလိုတစ်ခါတစ်ခါဖြည့်ရဆိုတဲ့မူပေါင်းတစ်ခုအောက်မှာတွားတင်တယ်ဆိုတာမျိုးနဲ့အပြည့်အဝနဲ့ဆွေးနွေးကြတာနှစ်နာရီမိနစ်20လောက်ရောက်ပါတယ်
တရုတ်သူခေါင်းဆောင်တွေကြားမှာပို့ပြီးတော့ရင်းနှီးနှွေးထွေးအောင်လို့မို့ဆွေးနွေးပွဲပုံစံကိုပြောင်းလဲသွားဖို့ဆွေးနွေးပွဲမူပေါင်းချမှတ်ဖို့ကိစ္စတွေကိုဒေါအောင်ဆန်းစုကြည်ဘက်ကဆွေးနွေးခဲ့တယ်လို့လည်းသိရပါဗျ
။ဒေါအောင်ဆန်းစုကြည်ချမ်းဘက်ကိုရောက်တဲ့အခါမှာဆွေးနွေးပွဲမူပေါင်းတစ်ခုတော့လိုပါတယ်ဆွေးနွေးပွဲပုံတံလေးကလည်းအလန်းကွာဝေးနေတဲ့အခါမှာပို့ပြီးရင်းနှီးကြည့်ကြည့်ပြီးမှနှွေးထွေးတဲ့ပုံစံလေးဖြစ်အောင်မင်းတက်တဲ့ဆွေးနွေးတဲ့ပုံစံလေးခံတီးပေးပါအဲ့ဒါမျိုးလေးနဲ့ချင်းသက်မှာဒီဆွေးနွေးဖို့ရဲ့ framework တစ်ခုပုံစံလေးနဲ့ဗာပြီးရင်ဗာဆွေးနွေးမယ်ဗာအကြောင်းအရာကိုအဓိကထားမယ်ဆက်လို့ပြင်ပို့ပြီးတိတိယယောက်လေးနဲ့အကွက်စစ်စစ်လေးဆွေးနွေးသွားကြရအောင်ဆိုတဲ့ပုံနဲ့ပြင်ကြပါ
အခုဆွေးနွေးပွဲဟာဥတီချက်ကိုချုံငုံအောင်ဆွေးနွေးနိုင်ခဲ့ပြီးအကျိုးရှိတဲ့ဆွေးနွေးမှုအောင်မြင်တဲ့ဆွေးနွေးမှုတရဖြစ်တယ်လို့လည်းဒေါက်တာအီးမောင်ကသူ့အမြင်ကိုပြောပါတယ်
။ကျွန်တော်တို့တုံ့ပြန်တာကဒီဒုတိယတစ်ချိန်ဆွေးနွေးပွဲဒါအမှန်တန်ရည်ကြီးပါတယ်။ပထမတစ်ချိန်ဆွေးနွေးပွဲကလည်းအရေးထွက်တင်ကြတယ်လို့ပါပဲ။ကျွန်တော်တို့ယုံကြည်မှုနဲ့နှွေးထွေးမှုခံစားကြပါတယ်။အပြန်လာပုံပုံနဲ့တင်ပြကြတာပါ
ဖွဲ့စည်းပုံပြင်ဆင်ရေးအပါအဝင်နိုင်ငံရေးပြဿနာရပ်တွေကိုဖြေရှင်းဖို့သမရပြည်ထောင်စုလွှတ်တော်နာယကကာကွယ်ရေးဦးစီးချုပ်တို့နဲ့လေးဝန်ဆိုင်ဆွေးနွေးလို့ကြောင်းဒေါအောင်ဆန်းစုကြည်ကကနေဦးတင်ပြတောင်းဆိုခဲ့တာပါပြည်ထောင်စုလွှတ်တော်ကတော့6ပွင့်ဆိုင်ဆွေးနွေးဖို့လူထက်တို့အစုပြုခဲ့ပြီးမယ်ဒီမတိုင်ခင်ကတော့48ဦးပါတဲ့44ဦးပါတဲ့နိုင်ငံရေးဆွေးနွေးမှုတွေကိုအစိုးရဘက်ကပြင်ဆင်လုပ်ခဲ့တာပါအခု6ပွင့်ဆိုင်ဆွေးနွေးမှုအတွင်းမှာလည်းလူထက်တို့ကိုသမရဘက်ကအစုပြုခဲ့တာတွေရှိခဲ့ပါတယ်
ဒီပြန်တိုင်းသားကနနဲ့ပတ်သက်လို့ညီတိုင်းတင်ကြတဲ့အခါမှာပြည်တော်စုစွတ်တူနိုင်ကယူဖက်ကတော့ဖြင့်လက်ရှိ6ဦးပါချင်းနေဟာအမတန်ကြည့်လိုက်ပြီးမှထရောက်တဲ့ဆွေးနွေးဖက်ဖြစ်ကြောင်းနဲ့ဒီတက်မကတိုးရှိလာရင်လည်းဒီကန်တဒီဖရင်အတွင်းမှာပဲဆွေးနွေးမှာဖြစ်တဲ့အကြောင်းသမ္မတကြီးတို့ဖက်ကတော့ဒီပြန်တိုင်းသားကဏ္ဍမှာထပ်မံတိုးရှိစေခြင်းတဲ့တပိုးဒေါက်ဆန်စုကြည်တို့ဖက်ကလည်းဒီ6ဦးပဲထိရောက်စွာဆွေးနွေးနိုင်မည်သို့တင်ပြပါရစေ
။ဖွဲ့စည်းပုံနဲ့ပတ်သက်လို့ကာကွယ်ရေးဦးစီးချုပ်ရဲ့သဘောထားမှာတော့မပြင်းတဲ့ကာလမှာမပြင်းပဲဆက်သွားတင်တယ်ဆိုတဲ့အမြင်ရှိပေမဲ့လိုအပ်ရင်ပြင်ရမယ်ဆိုတာကိုလည်းသဘောပေါက်နားလည်တာတွေ့ရတယ်လို့ဒေါက်တာအေးမောင်ကပြောပါတယ်။
ဆွေးနွေးပွဲအသေးစိတ်နဲ့ပတ်သက်လို့ခေါင်းဆောင်တွေကြအပြန်အလှန်လျှို့ဝှက်ထားမယ်ဆိုပေမဲ့လည်းပွင့်လင်းမြင်သာမှုရှိတဲ့ဆွေးနွေးပွဲဖြစ်ပါတယ်လို့ထောက်တာအေးမောင်ကပြောပါတယ်။တောင်းတဆုကြည့်လေတင်ပြပါတယ်။ဦးရမောင်ကဆင်းနှစ်ပါတီရဲ့မန်ဒိတ်နဲ့ဒီဆွေးနွေးပွဲကိုပါလာတဲ့ပုဂ္ဂိုလ်ဖြစ်တဲ့အခါမှာဒီဆွေးနွေးပွဲရဲ့ရလဒ်အသေးစိတ်နှီးပါလောက်ကိုဆင်းနှစ ဒီကနေ့ကျွန်တော်တို့ဖြစ်တယ်မပေါက်ပြားပါနဲ့လို့ပြောလို့မရဘူးဒါမျိုးဒီဆွေးနွေးပါအဲ့ဒီခါမှာဒီချက်မကလူပုဂ္ဂိုလ်များလာလို့ရှိရင်ပို့ပြီးတော့ပေါက်ပြားတဲ့နန်းကြောင့်မှာပို့ရှိမယ်ဒီမှာတော့ကတော့ကျွန်တော်တို့ပါဒီမန္တလေးရဆွေးနွေးတာဖြစ်တဲ့ခါမှာလုံးဝမပေါက်ပြားဘူးအမခံရေးတယ်အဲ့ဒါမျိုးကျွန်တော်တို့အမြင်ချင်းဖြစ်ကြရတဲ့ခါမှာဒီဆွေးနွေးပွဲ၆ဥပါဆွေးနွေးပ ကျွန်တော်တို့ဆွေးနွေးပွဲရလက်ဆွေးနွေးပွဲအောင်မြင်နိုင်ခြင်းအားလုံးကိုပြန်လည်သုံးသပ်နိုင်အောင်ကျွန်တော်တို့ဘက်ကပုံနေမှုရှိလာပါတယ်။
ဆွေးနွေးပွဲကိုတော့သမ္မတဦးသိန်းစင်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောင်လှိုင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းအမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်နဲ့လွှတ်တော်ရင်တိုင်းရင်းသားပါတီတွေကိုကိုးစားပြုတဲ့ဒေါက်တာအေးမောင်တို့၆ဦးဟာအေဘီလာ၁၀ရက်နေ့ကနှစ်နာရီကျော်လောက်အပြန်အလ